ယူကရိန်းနိုင်ငံမှာလည်းဒီဥရောပသမဂ္ဂနဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်ကိုလက်မှတ်ထိုးဖို့ယူကရိန်းသမ္မတကနေပြီးတော့ညှင်းဆန်တဲ့အပေါ်မှာကန့်ကွက်ဆန္ဒပြသူတသိန်းကျော်ဟာဒီယူကရိန်းမြို့တော်ရဲ့ KIE မြို့နယ်မှာတင်းဝင်နေတဲ့ကစုယုံပြီးတော့သူတို့ရဲ့မကျေနပ်ချက်ဒေါသတွေကိုထုတ်ဖော်ခဲ့ကြပါတယ်။ထောင်ဝန်းရှိတဲ့ဆန္ဒပြသူချို့ဟာညှင်းညံ့စွာဆန္ဒပြနေတဲ့လူကနေခွဲထွက်ပြီးတော့အနီးနားမှာရှိတဲ့ဆွေရအဆောင်တခုကိုဝင်ရောက်စီးနှင်းဖို့ကြိုးစားခဲ့ရမှာလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့မြေကိုဘုံတွေမိကိုဘုံတွေတုံးပြီးတော့လူစုခွဲခဲ့ရပါတယ်။ဒီနောက်မှာရေးပေါ်လူနာတင်ကားတွေဟာဒါဇင်နဲ့ချီတဲ့ဒဏ်ရာရထားသူတွေကိုတင်ပြီးတော့ဆေးရုံတွေကိုပို့ပေးခဲ့ပါတယ်။ဆန္ဒပြမှုကိုရပ်ဖို့အတွက်အစိုးရကမိန့်ထုတ်ခဲ့တာကိုအဲ့ဒီလူကအာခံဆန့်ကျင်ခဲ့ကြပါတယ်။ယူကရိန်းမှာကနေ့စဉ်လူလူဆန္ဒပြမှုတွေဖြစ်နေတာတပတ်ကျော်သွားပြီဖြစ်ပြီးတော့မနေ့ကတနင်္ဂနွေနေ့ဆန္ဒပြမှုကတော့အကြီးကျယ်ဆုံးဖြစ်ခဲ့ပါတယ်။ဥရောပသမဂ္ဂနဲ့အကုန်သေးသဘောတူညီချက်ကိုလက်မခံဘူးသမ္မတဗစ်ကတာယန်ကိုဗစ်ကဒီပြီးခဲ့တဲ့သတင်းပတ်အတွင်းကနေပြီးတော့ဆုံးဖြတ်ခဲ့တာပါ။ယူကရိန်းနိုင်ငံအနေနဲ့ရုရှားနဲ့နီနီကကဆက်ပြီးတော့ဆက်ဆံသွားဖို့လိုလိမ့်မယ်လို့သမ္မတယန်ကိုဗစ်ကအကြောင်းပြပြောခဲ့ပါတယ်။လစ်သရေးနီးယားနိုင်ငံရဲ့မြို့တော် Vilnius မှာဒီ EU ထိပ်သီးဆွေးနွေးပွဲကျင်းပနေစဉ်တစ်လျှောက်လုံးယူကရိန်းအနေနဲ့ EU နဲ့ကုန်သွယ်ရေးသဘောတူညီချက်လက်မှတ်မထိုးဘူးဆိုတာကိုထပ်ခါကြေညာခဲ့ပါတယ်။တကယ်တော့ယူကရိန်းသမ္မတအနေနဲ့ကဒီသဘောတူညီချက်ကိုအခုဒီတောက်ကြနေမှာလက်မှတ်ထိုးမယ်ဆိုပြီးတော့အများကမျှော်လင့်ထားကြတာပါ။ယူကရိန်းသမ္မတယန်ကိုဗစ်ကအခုလိုဆုံးဖြတ်တဲ့နောက်မှာတော့သမ္မတကနေပြီးတော့နှုတ်ထွက်ပေးဖို့ဆိုပြီးတော့ယူကရိန်းနိုင်ငံမှာဆန္ဒပြတောင်းဆိုမှုတွေဖြစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။